မဆူညာမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီ66ကရေပုံမှလုံးဝဖျက်သိမ်းရေးတောင်းဆိုမှုအကြောင်းကိုတင်ပြခြင်းပါတယ်အရသာအစိုးရလက်ထက်မှာအင်တာနက်အွန်လိုင်းလူမှုကွန်ရက်ပေါ်ရေးသားမှုတွေအပေါ်ဆက်သွယ်ရေးဥပဒေ66ကရေပုံမှနဲ့တရားစွဲဆိုမှုတွေခက်စစ်စိတ်ဖြစ်လာနေပြီး66ကရေနဲ့တရားစွဲတဲ့အမှုပေါင်း80နီးပါးအထိရှိသွားပြီဖြစ်ပါတယ်နိုင်ငံတွင်းဒီမိုကရေစီစနစ်ဖော်ဆောင်နေခြင်းလွတ်လပ်စွာရေးသားခွင့်နဲ့ဆန္ဒသဘောထားထုတ်ဖော်ခွင့်ကိုဥပဒေကြောင်းအရပိတ်ပင်တယ်လို့ဖြစ်နိုင်တဲ့အတွက်66ကကြီးကိုလုံးဝဖျက်သိမ်းပြဖို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကလွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုမဆုမှုကတင်ပြပေးပါမယ်ရှင်ဟုတ်ပါတယ်အရင်ဆိုရလက်ထက်တုန်းက66ကားကြီးပုံမှန်နဲ့တရားစွဲဆိုခံရမှုက9မှုရှိခဲ့ပြီးပြည်ထောင်ချမှတ်ခံရသူက5ဦးပဲရှိခဲ့ပါတယ်။အခု NLD ဆိုရတဲ့လက်ထက်မှာတော့66ကားကြီးနဲ့တရားရုံးတင်ဆွဲဆိုမှုပေါင်းစုစုပေါင်း68မှုအထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။အခုလိုဆက်သွယ်ရေးပုံမှန်66ကားကြီးနဲ့တရားစွဲဆိုမှုတွေအရသာအစိုးရလက်ထက်မှာအရန်ကိုများလာတာဟာဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုချိန်ချောက်လာတဲ့အနေနဲ့ဖြစ်လာနေတဲ့အတွက်လူ့ခွင့်ရေးလှုပ်ရှားသူတွေပူပေါင်းပြီးလူမှုလှုပ်ရှားမှုအနေနဲ့တောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်။မေလ29ရက်တနင်္လာနေ့ကလည်းဆက်သွယ်ရေးဥပဒေပြင်ဆင်ရေး66ကားကြီးဖျက်သိမ်းရေးလူမှုလှုပ်ရှားမှုတင်းစားရှင်းလင်းပွဲတည်းကျင်းပခဲ့ပါတယ်။ဘာကြောင့်66ကားကြီးကိုလုံးဝဖျက်သိမ်းပေးဖို့တောင်းဆိုရပါသလဲဆိုတာကိုတော့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုပူပေါင်းအဖွဲ့ရဲ့အဖွဲ့ဝင်မောင်ဆောင်ခါက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီဆက်တွေဥပဒေထဲမှာပုံမှန်ဆက်တော့ကဒီကလုံးဝကိုမလိုအပ်ခင်းနဲ့မဖြစ်နေတဲ့ဆက်ဖို့လိုအပ်တယ်ဆိုပြီးကျွန်တော်တို့ထုတ်ပြန်နေဖြစ်ပါတယ်ဆိုတော့ဒီမှာနင်းပြောရမယ်ဆိုရင်လွတ်တော်အနေနဲ့ဒီဥပဒေနဲ့နင်းနာကြရတဲ့လူတွေရဲ့အတွေ့အကြုံတွေပြန်လဲဆူချမ်းတာမျိုးလိလာတာမျိုးဒီလုံးဝမရှိဘဲနဲ့သူတို့ဘာသာသူတို့ပဲ review လုပ်နေတဲ့ပုံစံဖြစ်တယ်ဆိုတော့အဲ့ရကရန်အန်ရည်များတယ်ပေါ့နော်ဆိုတော့ဥပဒေတစ်ခုချေရဟာလွတ်တော်ကိုယ်စားလှယ်ကြီးဒီလုံးလို့မရဘူးပေါ့နော်ဒီဘက်ကပြင်ပကတတိပညာရှင်တွေပါရမယ်ပြီးတော့ဒီဥတွေကိုဒီကြကြကြကြီးလုံးနေတဲ့ရက်ခက်အဖွဲ့ကြီးကြီးကအကြံဉာဏ်နဲ့တောင်းခံမှုလိုပဲပေါ့
ဒီလိုမျိုးလွတ်တော်တွေဥပဒေပြင်ဖို့ဒါမှမဟုတ်လုံးဝဖျက်သိမ်းပေးဖို့ဆိုတဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့လွတ်တော်အနေနဲ့လူလူရဲ့သဘောထားကိုနားထောင်ပညာရှင်တွေရဲ့အကြံပြုချက်ကိုလေးလေးနက်နက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်း66ကားကြီးဖျက်သိမ်းရေးကာတွန်းပြပွဲမှာအမှားစကားပြောခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုနေဖုံးလက်ကလည်းအခုလိုပြောပါတယ
်ဒီ66ကားကြီးကတကယ်တော့ကျွန်တော်ဒီအသုံးပြုတွေရဲ့ဒီလွတ်တော်ရေးသားထုတ်ဖို့ပြောဆိုမှုကိုသွားပြီးတော့ဖြီးသွားတဲ့ဥပဒေမျိုးဖြစ်နေတယ်နောက်ပြီးတော့ဥပဒေရဲ့ဒီဆွဲထားတဲ့ပုံစံမှာလည်းစီကြောင်းမှုခိုင်တော်မှုမရှိတဲ့အခါကျတော့ဘာမဟုတ်တဲ့ကိစ္စလေးတွေမှာလည်းအကြံအန်တရားဆွဲတဲ့ပုံစံမျိုးတွေဖြစ်ပြီးတော့အခုကအမှုတွေကအရမ်းများတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော
်အခုလို66ကားကြီးနဲ့တရားဆွဲဆိုအရေးယူမှုတွေများလာတာဟာအယက်သားအစိုးရဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်ဆိုပြီးဝေဖန်မှုတွေများလာနေတာဖြစ်ပါတယ်ဒါကြောင့်အယက်သားအစိုးရလက်ထက်လွတ်တော်မှာ66ကားကြီးဥပဒေပြင်ဆင်ကြထမ်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားစဉ်းစားတင်တယ်လို့လည်းပြန်ပြပါတယ
်တကယ်လို့များချက်သိန်းကိုလိုအပ်တယ်လို့ယူဆရတယ်ဆိုတော့အဓိကတော့ဒီလွတ်တော်ကိုယ်စားလှယ်ဒီဆွေးနွေးတဲ့အခါမှာကိုကိုယ်တိုင်လို့ဒီလွတ်တော်ကိုယ်စားလှယ်ကိုဘာကြောင့်ချက်တင်လဲဆိုတော့ကျောင်းပြချက်တွေကိုနော်စီးစီးကြကြဆိုင်ပေါ်မှာအဲ့ဒါဆိုသိနိုင်ဖို့တော့လိုတာပေါ့နော်အခုတော့ကျွန်တော်ထင်ပါတယ်ဒီစိတ်မကြောက်ရမှာလို့66ကားကြီးပြင်ဆင်တဲ့ကိစ္စတော့လာမှာလာပါလိမ့်မယ်အဲ့လိုလာတဲ့အခါမှာဒီလူလူရဲ့ public consultation ပေါ့နော်ဒီလူလူရဲ့အကြံဉာဏ်တွေတောင်းခံတဲ့ကိစ္စတွေနောက်ပြီးတော့အဲ့တကယ်ဒီဟာနဲ့ပတ်သက်ပြီးလေးလာနေတဲ့သူတွေရဲ့အကြံဉာဏ်တွေကိုတောင်းဆိုတဲ့ကိစ္စတွေကိုကျေရွံ့လုပ်ပြီးတော့တကယ်ဆင်းရဲတဲ့အနေအထားမျိုးပြင်နာရတော့ပူပေါင်းလာပါ
66ကားကြီးဟာအင်တာနက်အွန်လိုင်းရေးသားမှုတွေနဲ့ပုံကိုရေးမကျင်တဲ့ချက်တွေဖြစ်လာရင်တရားလိုတိုင်တန်းမှုရှိုံနဲ့တရားခဏအဖြစ်ဆွဆွဲခံရသူကိုအချိန်မရွေးဖမ်းဆီးထောင်ချခံရနိုင်တဲ့ဥပဒေဖြစ်တဲ့အပြင်တရားရုံးမှာအမှန်ကန်လျှောက်ထားတဲ့အခါမှာလည်းအမှန်ကန်ရတဲ့သူရှိတယ်လို့အမှန်ကန်မရတဲ့သူရှိနေတဲ့မူအမျိုးမျိုးရှိနေတာဟာ66ကားကြီးရဲ့နည်းဥပဒေအဓိကအားနည်းချက်တစ်ခုဖြစ်တဲ့ဆိုတာကိုလည်းထောက်ပြနေကြတာဖြစ်ပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအမြင်သဘောထားကွဲပြားနိုင်ခွင့်အပေါ်မှာဥပဒေကြောင်းအရတရားဝင်တားဆီးသလိုဖြစ်နေတဲ့66ကားကြီးဆက်သွယ်ဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရင်ပြည်သူအများရဲ့မဲဆန္ဒနဲ့ရွေးချယ်တင်မြှောက်ထားတဲ့လူထုကိုယ်စားလှယ်တွေရဲ့လွှတ်တော်မှာ66ကားကြီးဥပဒေကိုဖျက်သိမ်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားဆောင်ရွက်ပေးကြဖို့နောက်လွှတ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လည်းလူထုအားနဲ့66ကားကြီးဖျက်သိမ်းရေးဆုံရှားမှုတွေကိုဆက်ပြီးတော့ Inite RI လှုပ်ဆောင်သွားမှာဖြစ်တယ်လို့66ကားကြီးလူထုလှုပ်ရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်